Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်2019ခုနှစ်ဧပြီလ19ရက်ဗုဒ္ဓဘူးနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိคลိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေကအစီအစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်နဲ့ပတ်သက်လို့အမေရိကန်ဆိုရထိတ်တန့်ခေါင်းဆောင်တွေကပြင်းပြင်းထန်ထန်သတိပေးနေပါဗျ။မြန်မာနိုင်ငံကလူ့ခွင့်ရေးခြေနေကိုဆက်လက်စောင့်ကြည့်အကဲခတ်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီအလှည့်ကျအုပ်ထအမေရိကန်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေကင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေအထူးသဖြင့်ရခိုင်ဘက်ကအခြေအနေနဲ့ပတ်သက်ပြီးဆက်ပြီးစောင့်ကြည့်သွားမယ်လို့ကုလသမဂ္ဂလူညွန်ရေးကောင်စီကပြောတဲ့အပေါ်မှာမြန်မာအစိုးရအနေနဲ့ကတော့လူညွန်ရေးကောင်စီမှာသူတို့ပြောထားတဲ့အတိုင်းဆက်ရပ်တည်သွားမယ်လို့တုံ့ပြန်ပါတယ်။ဒီအပေါ်မှာလူ့ခွင့်ရေးလှုပ်ရှားသူတွေဘက်ကဘယ်လိုသုံးသပ်ပါသလဲ။
ဒီလိုမျိုးကိစ္စတွေဖြစ်လာလို့ရှိရင်အကောင်းဆုံးပြန်လဲတုံ့ပြန်မယ်နဲ့ကိစ္စကတော့မရှိဘူးဆိုရင်မရှိဘူးရှိတယ်ဆိုရင်ရှိတယ်ဆိုတာကိုစက်တည်ပြနိုင်သော
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်အရင်စစ်အစိုးရလက်ထက်တုန်းကလေးလူရှုခံထားရတဲ့မြမပညာရေးစနစ်ပြန်ပြီးပြုပြောင်းလဲဖို့အစိုးရအသစ်ကအမျိုးသားပညာရေးမဟာဗျူဟာ၅နှစ်စီမံကိန်းထုတ်ပြန်လိုက်တဲ့သတင်းနောက်လေကျွန်းလူသတ်မှုအယူခံတင်မဲ့ရက်တလာတိုးပြီးခွင့်ပြုလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုမကြခင်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ဗုဒ္ဓဘူးနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့တောင်းဆိုနေတာတွေကိုမြောက်ကိုရီးယားကအန်တုနေတဲ့အပေါ်တိမခန့်တဲ့အကြောင်းပြောဆိုနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြောက်ကိုရီးယားအပေါ်ခန့်ချဉ်ချန်တုံ့ပြန်မဲ့သဘောထားတွေမကြသေးရင်ကစလို့ပြောဆိုလာနေပါတယ်
။ And those who would challenge our resolve or our readiness should know we will defeat
အမေရိကန်ရဲ့ပြတ်သားမှုနဲ့အသင့်အနေထားကိုစိန်ခေါ်ကျင်တဲ့သူတွေသိထားရမှာကတော့ဘလို့တက်ခိုက်မှုမျိုးကိုမဆိုအနံ့ယူချိန်မုံသွားမှာဖြစ်တယ်လို့တမန်ရိုးကြပဲဖြစ်ဖြစ်နျူကလ িয়ার လက်နက်နဲ့ပဲဖြစ်ဖြစ်အသုံးပြုတက်ခိုက်မှုတွေကိုအမေရိကန်ကအင်အားအလုံးရင်းနဲ့ထိထိရရတုံ့ပြန်သွားမှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံမှာရရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကအမေရိကန်လေရင်တင်သင်းမောပေါ်မှာဒီကနေ့ပြောကြားတဲ့မိန့်ခွန်းနဲ့သတိပေးလိုက်တာဖြစ်ပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးရည်မှန်းချက်တွေကိုအကောင့်ထဲပေါ်နိုင်အောင်အမေရိကန်နေနဲ့ဆက်လက်ကြိုးပမ်းသွားမယ်အကြောင်းမနေ့တုန်းကတိုကျိုမြို့တော်မှာပြောကြားခဲ့ပြီးတဲ့နောက်ဒုသမ္မတကထပ်မံပြောကြားသွားတာပါ။ဒီမတိုင်ခင်တောင်ကိုရီးယားနိုင်ငံကိုရောက်ရှိစဉ်မှာလဲမဟာဗျူဟာချက်ချအမေရိကန်ကစိတ်ရှည်တီးခံခဲ့တဲ့ကာလကုံဆုံးသွားပြီဖြစ်တဲ့အကြောင်းသမ္မတဘရက်အိုဘားမားရဲ့မူဝါဒဟောင်းကိုရည်ညွှန်းပြီးပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့နီလန်ပေါင်းစုံကိုစဉ်းစားနေတဲ့အကြောင်းအမေရိကန်သမ္မတရဲ့အမျိုးသားလူညွန်ရေးအကြံပေးဒုတိယဗိုလ်ချုပ်ကြီး HR McMaster ကလည်း ABC ရုပ်မြင်သံကြားနဲ့မေးမြန်းခန်းတစ်ခုမှာပြောဆိုထားတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားကိုစီးရီးအရအေးအေးဖို့လူချင်းမလူလိမ့်မယ်လို့ညွှန်လင်းတဲ့အကြောင်းလဲဒုဗိုလ်ချုပ်ကြီး McMaster ကပြောဆိုသွားခဲ့ပါတယ်။သမ္မတ Trump ရဲ့မကြသေးခင်က Twitter Internet လူမှုကွန်ရက်ကမှတ်ချက်တွေထဲမှာတော့မြောက်ကိုရီးယားအစိုးရရန်ကားပြီးပြဿနာရှာနေတဲ့အစိုးရတရားဖြစ်နေလဲညင်ညွန်းပြောဆိုထားပါတယ်။
အင်ဂျင်နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ဆန်းစစ်ပြီးတံခတ်ရေးယူမှုတွေလက်ရှိရပ်ဆိုင်းထားတာဟာအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားအတွက်တကယ်ပဲအရေးပါအရာရောက်ရလားဆိုတာကိုပြန်လည်သုံးသပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြို့သားလုံခြုံရေးကောင်စီ NSC ကိုညွှန်ကြားထားပါဗျ။သုံးသပ်ချက်တွေကိုတော့နိုင်ငံသားရေးဝန်ကြီး Rex Tillerson ကအောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကိုအင်္ဂါနေ့ကပေးပို့တဲ့စာထဲမှာဖော်ပြခဲ့ပါဗျ။အင်ဂျင်နေနဲ့အမေရိကန်၊ Britain, တရုတ်ရုရှားဂျာမနီနိုင်ငံတွေနဲ့ဆစ်ဆန်ညှိနှိုင်းခဲ့ပြီးတဲ့နောက်2015ခုနှစ်တုန်းကသဘောတူခဲ့တဲ့ပူးတွဲလုပ်ငန်းအကောင့်ထဲပေါ်မှုအစီအစဉ် JCPOA ပါလိုက်နာရမယ့်တာဝန်ဝတ္တရားတွေကိုလိုက်နာနေတာရှိပေမဲ့လို့အီရန်နိုင်ငံဟာပုံစံမျိုးမျိုးနဲ့အကြမ်းဖက်သမားတွေကိုအဓိကထောက်ပံ့အားပေးနေတဲ့နိုင်ငံတစ်ခုအဖြစ်ထိတ်ဆုံးမှရှိနေဆဲပဲလို့ဝန်ကြီးတလာဆန်ကပြောပါရယ်။အီရန်ဟာနျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့ကြိုးစားနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့နျူကလ িয়ার စီစဉ်ကိုနိုင်ငံတကာကအဓိကအာရုံထားစောင့်ကြည့်နေတာဖြစ်ပြီးတော့အီရန်ဘက်ကတော့ဒီဆွဆွဲချက်တွေကိုညှစ်ထားပါရယ်။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတစ်ခုချင်းစီကရောနောက်ကုလသမဂ္ဂကပါအီရန်ကိုသူ့ရဲ့နျူကလ িয়ার ရည်မှန်းချက်တွေဆွလုပ်ဖို့ဖိအားပေးတဲ့အနေနဲ့တက်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်ခဲ့ကြတာပါဒီလိုတက်ခတ်မှုတွေကြောင့်အီရန်ရဲ့စီးပွားရေးဆိုးဆိုးဝါးထိခိုက်ခဲ့ရပြီးအထူးသဖြင့်ကမ္ဘာဈေးကွက်ထဲမှာအီရန်ရဲ့ရည်နဲ့တင်ဖို့ရောက်ချမှုတွေထိခိုက်ခဲ့တာပါဒါကြောင့်တော့ဆုံးမှာတော့တတိဒီပါကြဆစ်ဆက်ကြည့်တဲ့မှုတွေအပြစ်ထံလုပ်ပြီးတော့အီရန်ကသူ့ရဲ့နျူကလ িয়ার စီစဉ်တွေရှော့ချပေးပြီးနိုင်ငံတကာဘက်ကလည်းတက်ခတ်မှုတွေပြန်လည်ရုပ်သိမ်းဖို့တစ်ဖက်သဘောတူညီချက်တည်းရယူထားတာပါရှင်
စီးရဲနိုင်ငံမှာလူ126ဦးထက်မနည်းသေဆုံးခဲ့တဲ့စနေနေ့ကဘုံခွဲတက်ခတ်မှုကြောင့်စစ်ပွဲတွေကြားမှာပိတ်မိနေသူတွေကိုဘေးလွတ်ရာပြောင်းရွှေ့ပေးနေတာတွေကိုရပ်ဆိုင်းထားခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အစီအစဉ်တိုင်းပြန်လည်အကောင့်ထက်ပေါ်စတင်နေကြပါပြီ။အစိုးရတပ်တွေထိန်းချုပ်ထားတဲ့ဖိုဟာမြို့နဲ့တဘုံတွေထိန်းချုပ်ထားတဲ့ကဖာယာမြို့တွေမှာပိတ်မိနေတဲ့သူ3000လောက်ကိုဘတ်စကားတွေနဲ့ခေါ်ဆောင်ခဲ့တဲ့အကြောင်းနိုင်ငံပိုင်မီဒီယာနဲ့ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့တို့ကအတည်ပြုပြောဆိုခဲ့ကြတာပါ။တဘုံတွေထိန်းချုပ်ထားတဲ့တခြားမြို့တစ်မြို့ဖြစ်တဲ့မာရီယာနဲ့အစိုးရကိုထောက်ခံတဲ့တပ်တွေထိန်းချုပ်ထားတဲ့ဇဘာဒါနီမျိုးတွေကရာချီတဲ့လူတွေကိုလည်းဘတ်စကားတွေနဲ့ပြောင်းရွှေ့ပေးခဲ့ကြပါတယ်။ပြီးခဲ့တဲ့လတိုင်းမှာရရှိထားခဲ့တဲ့သဘောတူညီချက်အရဘေးလွတ်ရာပြောင်းရွှေ့တဲ့အစီအစဉ်တွေကိုဆောင်ရွက်နေကြတာဖြစ်ပါတယ်။ရရှိတဲ့မျိုးမှာစနေနေ့ကဘုံခွဲတက်ခတ်မှုမှာတော့အစိုးရလူလားသူတွေထိန်းချုပ်ရတဲ့နေရာမှာပိတ်မိနေတဲ့သူတွေကိုတင်ဆောင်လာတဲ့ဘတ်စကားရင်နှန်းကိုထိမှန်ခဲ့ပြီးတည်ဆုံသူတွေထဲမှာတော့ဘေးလွတ်ရာပြောင်းရွှေ့ဖို့ကြိုးပမ်းသူတွေအများစုပါဝင်ခဲ့ကြပါတယ်။ကုလသမဂ္ဂရဲ့လုံခြုံရေးကောင်စီကတော့တက်ခတ်မှုဟာရက်ဆက်ကျဉ်းချုပ်ပြီးတရေဘောကြောင့်လည်းလုံရက်ဖြစ်အင်္ဂါနေ့မှာပဲပြည်ညာချက်ထုတ်ပြန်ပြစ်တင်ရှုတ်ချခဲ့ပါတယ်
။မြန်မာ၊မြောက်ကိုရီးယား၊ဆီးရီးယားနဲ့ဘရူနီနိုင်ငံတွေအပါအဝင်ကမ္ဘာတဝန်းကလူခွင့်ရေးချုပ်ဖောက်တဲ့နိုင်ငံတွေကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟဲလီကဝေဖန်ရှုံချလိုက်ပြီးတော့လုံခြုံရေးကောင်စီကိုလည်းလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုအထူးလေးထားကင်တွယ်ဖို့အကြံပြုတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအပြည့်ပြောင်းလဲမှုတွေနဲ့လူခွင့်ရေးအခြေအနေတိုးတက်လာတာရှိပေမဲ့လို့ဘာသာရေးနဲ့လူမျိုးရေးဖိနှိပ်မှုတွေကတော့ဆက်ပြီးရှိနေသေးတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအလက်ကြားဥက္ကဋ္ဌဖြစ်တဲ့နီကီဟဲလီကပြောသွားပါတယ်။အရင်ကလေးကဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေအပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေလုပ်ခဲ့တဲ့ဆိုတဲ့မြန်မာနိုင်ငံကိုလုံခြုံရေးကောင်စီကဆက်လက်စောင့်ကြည့်နေတယ်လို့အင်ကာနေကဒီလုံခြုံရေးကောင်စီအထူးအစည်းအဝေးမှာအမေရိကန်သံအမတ်ကြီးကပြောသွားတာပါ။ဒီလိုလူခွင့်ရေးချိုးဖောက်တဲ့အခြေအနေတွေကြောင့်ဒုက္ခရောက်နေကြတဲ့သူတွေဟာအင်ဂျင်နိုင်ငံတွေစီကိုထွက်ပြေးနေကြရတယ်လို့အဆိုးဆုံးအခြေအနေမှာအဆိုးရွားဝါဒစီတိုးပို့တယ်လို့ဖြစ်နေတယ်လို့လည်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပြည်ပကဆက်ဆက်နေတဲ့ကိစ္စကိုဆွေးနွေးတဲ့လုံခြုံရေးကောင်စီအထူးအစည်းအဝေးမှာပြောကြားသွားပါတယ်။လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လက်တွေ့ကျတဲ့တီးခြားလို့လက်တဲ့စုံစမ်းစစ်ဆေးမှုတွေအများဆုံးလိုအပ်တယ်လို့လည်းသူကပြောသွားပါတယ်။လူခွင့်ရေးကိုအကာအကွယ်ပေးဖို့ဘလောက်အရေးကြီးတယ်ဆိုတာနဲ့နိုင်ငံတကာလုံခြုံရေးပြည်ပကတွေတားဆီးရမှာလူခွင့်ရေးအခက်အခဲရဲ့အရေးပါပုံတွေကိုလုံခြုံရေးကောင်စီအထူးအစည်းအဝေးမှာဆွေးနွေးခဲ့ကြတာပါရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တဲ့မြန်မာပိုင်းစီစဉ်ရဲ့ပေါ်ထူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တူရကီနိုင်ငံမှာသမရကိုလုပ်ပိုင်ခွင့်အနာရီပုံမှုအနှင်းမဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုတနင်္ဂနွေနေ့ကလူမှုဆန္ဒခံယူပွဲကျင်းပရမှာဆန္ဒမဲပေါင်း2,000ကျော်ဟာမတမာမှုတွေရှိတဲ့အကြောင်းဥရောပအကဲခတ်တွေရဲ့ဆွဆဲချက်တွေကိုတူရကီဝန်ကြီးချုပ်ကတုံ့ပြန်ထိုးနှက်လိုက်ပါတယ်။လူမှုဆန္ဒခံယူပွဲရလဒ်ပေါ်ငင်းခုန်နေရတော့မယ့်အချိန်မျိုးပဲမဲယုံနေမှာလူမှုဆန္ဒတွေထင်ရနေတဲ့အကြောင်းဥရောပကောင်စီကဆေးလွတ်ထားတဲ့အကဲခတ်အဖွဲ့ရဲ့ဝေဖန်မှုတွေကိုတူရကီဝန်ကြီးချုပ်ပင်လယ်ယရီမကတုံ့ပြန်ခဲ့တာပါ။အကဲခတ်တွေကတော့တရားဝင်မဲဖြစ်မှတတ်မှတ်နိုင်တဲ့မဲပေါင်း2,000ခွဲကိုမဲရီတွေ့ရမှာထက်သွင်းထားကြောင်းပြောဆိုထားပြီးမဲမတမာမှုဆွဆွဲချက်တွေကိုစုံစမ်းစစ်ဖို့ဥရောပကောင်စီကတောင်းဆိုနေတာကိုတူရကီဆိုရကကာကွယ်ပြောဆိုနေတာဖြစ်ပါတယ်။တရားဝင်မဲဖြစ်မတတ်မှတ်နိုင်တဲ့မဲတွေကြောင့်တူရကီသမ္မတရီချစ်တိုင်ယက်အာရိုဝန်အနိုင်ရဖို့ခွင့်လန်းပုံများခဲ့တဲ့အကြောင်းဥရောပကောင်စီရဲ့အကဲခတ်ဖွဲ့ဝင်တူဖြစ်သူဩစတြေးလျနိုင်ငံသားအလဖ်ကိုရန်ကပြောဆိုခဲ့တာပါ။ဥရောပကအကဲခတ်နောက်တူဖြစ်တဲ့ဂျာမန်လွှတ်တော်အမတ်အဒရက်ဟန်ကိုကလည်းမဲပေါင်း2,000ခွဲလောက်ဟာမတမာမှုတွေရှိခဲ့တယ်ဆိုတာယုံကြည်လောက်စရာအကြောင်းရင်းတွေရှိပေမဲ့ယာနုံးမြေတော်မပြောနိုင်တဲ့အကြောင်းနယူးယောက်တိုင်းစတင်းစာကိုပြောကြားသွားပါတယ်။သမ္မတအရိုဝမ်လုတ်ပိုင်ခွင့်ပုံမူရရှိစေမဲ့အစီအစဉ်ကိုဆက်ကျင်လှုပ်ရှားသူတွေဟာလွတ်လပ်စွာပြောဆိုခွင့်မရတာ၊နှောက်ယှက်ခံရတာ၊မီဒီယာတွေနဲ့ထိတွေ့ဆက်ဆံခွင့်မရတာတွေလို့အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရကြောင်းလည်းဥရောပအခက်ခဲတွေကဆွဆွဲထားကြပါတယ်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့အုပ်ချုပ်ရေးမှူးရွေးကောက်ပွဲနဲ့ပတ်သက်လို့တရားဝင်မဟုတ်သေးတဲ့အစိုးရရေးတွက်မှုတွေအရာကတော့ဒီပညာရေးဝန်ကြီးဟောင်းအန်နီစပက်စဝါဒန်က6,58 ရာခိုင်နှုန်းလောက်နဲ့အသာစီးရနေပါဗျ။ဂျကာတာမြို့မဲယုံတွေမှာထူးထူးခြားခြားဒီရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအပြီးမှာတော့ဂျကာတာမြို့ကပြည်သူတွေသူတို့စိတ်ကြိုက်အုပ်ချုပ်ရေးမှူးတစ်ကိုရွေးချယ်လိုက်နိုင်ပုံရပါတယ်။မဲယုံတွေမှာလူတွေပုံမှန်အတိုင်းမဲပေးခဲ့ကြပေမဲ့လို့ဒီနှစ်တည်းဒုတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲနေ့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလကရွေးကောက်ပွဲနေ့တဲ့တော့လူတွေကြားမှာတင်းမာမှုတွေပိုပြီးတော့တိတိတသားရှိနေကြတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိအုပ်ချုပ်ရေးမှူးဘာစုကီအဟုတ်တန်ဟာချာပူနာမာနဲ့ဘက်ရှဝါရန်တို့တယောက်မှမဲရလက်50ကျော်ရာခိုင်နှုန်းကိုအနိုင်မရခဲ့ကြပါဘူး။နောက်ထပ်ရှင်ပြိုင်သူတူဦးဖြစ်တဲ့အဂက်ယူဟိုယိုလိုကတော့ပထမတစ်ကျော်ရွေးကောက်ပွဲမှာခရေကထွက်သွားခဲ့ရတာပါ။တရုတ်နယ်ဘွားခရီးယားဘာသာဝင်တူဦးဖြစ်တဲ့ဂျကာတာအုပ်ချုပ်ရေးမှူး အဟိုကာဒီမွတ်စလင်တွေသူတို့လွတ်လွတ်လပ်လပ်မဲပေးနိုင်တဲ့သူ့ကိုလွတ်လွတ်လပ်လပ်မဲပေးနိုင်တယ်လို့ဆိုပြီးတော့ဒီမဲဆွဲတဲ့နေရာမှာကိုရန်ကျမ်းစာကိုကိုကပြောဆိုခဲ့ပြီးအစ္စလာမ်ဘာသာကိုစော်ကားခဲ့တဲ့ဆိုရဲဆွဆွဲပြောဆိုမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့6လတာကာလအတွင်းအခြေအနေတွေရှုပ်ထွေးနေကြတာဖြစ်ပါတယ်။သူရဲ့မှတ်ချက်စကားကြောင့်ပဲအစ္စလာမ်ဘာသာဝင်လူအုပ်ကြီးတွေကနှစ်ကြိမ်တိုင်တိုင်သူ့ကိုဆန္ဒပြခဲ့ကြပြီးတော့အုပ်ချုပ်ရေးမှုအဟုတ်ကိုဖမ်းဆီးပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်ရှင်။
တောင်တရုတ်ပင်လယ်ရေအောင်မှာရေနံနဲ့တန်းဝေရှာဖွေရေးအတွက်နိုင်ငံခြားက contract လုပ်ငန်းတွေရဲ့အကူအညီရဖို့တရုတ်နိုင်ငံကကြိုးပမ်းနေပေမဲ့နယ်မြေပိုင်နဲ့အငင်းပွားမှုတွေကြောင့်ရှာဖွေတွေးရှိမှုတွေကနေအကျိုးအမြတ်များဆဆကြံမှာမဟုတ်တဲ့အတွက်အခက်အခဲတွေကြုံရမယ့်အလားအလာတွေလည်းရှိနေပါတယ်။တရုတ်နိုင်ငံတောင်ပိုင်းကယူရန်ဒေသကလောက်ကွက်ပေါင်း22ခုမှဇီဝလောင်စာရှာဖွေရေးအတွက်နိုင်ငံခြားကုမ္ပဏီတွေဖက်ဆက်လုပ်ကိုင်မှုပြီးခဲ့တဲ့သတင်းပတ်ထက်မှာပဲနိုင်ငံပိုင်တရုတ်မျိုးသားကမ်းလွန်ရေနံ corporation ကတင်တာခေါ်ယူခဲ့တာပါ။စတရန်ကီလိုမီတာ 48,280 ရှိတဲ့လောက်ကွက်တွေရှိရာရေပြင်ကိုထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုထားပါတယ်။အထူးသဖြင့်ဗီယက်နမ်နိုင်ငံက1990ပြည့်လွန်နှစ်တကစလို့ပိုင်ဆိုင်ကြောင်းလူသိရှင်ကြားပြောဆိုထားတာပါ။စက်တင်ဘာလနောက်ဆုံးထားတင်သွင်းရမယ့်နိုင်ငံခြားကုမ္ပဏီအနေနဲ့ကတော့တရုတ်နိုင်ငံနဲ့ဖက်ဆက်လုပ်ကိုင်ရာကရေနံနမိတ်ပိုင်ဆိုင်မှုတွေတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့နိုင်ငံတွေမှာဂုဏ်သိက္ခာထိခိုက်မဲ့အရေးအပြင်ရှာဖွေတွေးရှိမှုတွေကလည်းအငင်းပွားစရာပိုင်ဆိုင်မှုတွေဖြစ်လာနိုင်တဲ့အတွက်စိုးရိမ်မှုတွေရှိနေတယ်လို့အခဲခတ်တွေခန့်မှန်းနေကြပါတယ်။ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ရေအောက်မှာရေနံစီပီပါ17ဘီလီယံလောက်နဲ့သဘာဝတန်ဝေကုဘပေ190ထရီလီယံလောက်ထိရှိနေနိုင်တယ်လို့လည်းအမေရိကန်စွမ်းအင်ဆိုင်ရာသတင်းချက်လက်အေဂျင်စီကခန့်မှန်းထားပါတယ်။
ရာသီဥတုဖောက်ပြန်မှုတွေရဲ့ရလဒ်ဖြစ်တဲ့ဆိုင်ကလုန်းမုန်တိုင်းကြီးတွေနဲ့ပင်လယ်တည်ရေလိုင်းကြီးတွေရဲ့ဒဏ်ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကအချို့တခုပြောက်ကွယ်သွားနိုင်တဲ့အရေးကြုံနေရပါတယ်။ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းမှာရှိတဲ့ကုတုပ်ဒီယာကျွန်းမှာပုံမှုဆိုးဝါးလာနေတဲ့ရာသီဥတုအခြေအနေကြောင့်လူမှုအသိုင်းအဝိုင်းတွေပျက်စီးလာနေတယ်လို့ပုံမှုကောင်းမွန်တဲ့ဘဝတွေမှာနေထိုင်ခွင့်ရဖို့အတွက်ဒေသခံတွေအများအပြားဟာလည်းတခြားဘေးလွတ်ရာနေရာတွေမှာပျောက်ရွှေ့နေထိုင်နေကြတာပါ။တဟာကဘာတဝမ်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်မြေနေဒေသတွေမှာတည်ရှိတဲ့တိုင်းပြည်တွေကလူသန်းပေါင်းများစွာရဲ့အသက်အန္တရာယ်ချင်းချောက်ခံလာရတဲ့အခြေအနေဖြစ်တယ်လို့ဒီအခြေအနေကိုကုတုပ်ဒီယာကျွန်းကအရင်ဆုံးသတိပေးလိုက်ကြပဲဖြစ်ပါတယ်။တချိန်ကလေကွင်းတွေစိစိဆူဆူရှိခဲ့တဲ့နေရာတွေမှာအခုတော့ရေကြီးရေရှမ်းမှုတွေကြောင့်ဒီလေကွင်းတွေပျက်စီးပြီးစားကွင်းတွေဖြစ်သွားခဲ့တယ်လို့စားကွင်းတွေဟာဆိုရင်လည်းမကြာခဏဆိုသလိုရေကြီးမှုကြောင့်ပျက်စီးရလေရှိပါတယ်။တချိန်ကကြေးရွာတွေနေရာမှာအခုတော့တဲအိမ်ငယ်တချို့သာရှိတော့တာပါ။တဘာဝဘေးရန်ရီတွေကြာရောက်တဲ့အခါကြိုတင်ရှောင်ရှားနိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကဆောင်ရွက်နေတာတွေရှိပေမဲ့လို့ထိရောက်မှုအပိုင်းမှာတော့အားနည်းနေဆဲဖြစ်ပါရဲ့ရှင
်။နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါရဲ့ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အစိုးရတည်းရဲ့အမျိုးသားပညာရေးမဟာဗျူဟာ၅နှစ်စီမံကိန်းအကြောင်းမပြောခင်မှာမြမလူခွေအခြေအနေအရင်ဆုံးတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံရဲ့လူခွေအခြေအနေအထူးသဖြင့်ရခိုင်ဘက်ကအခြေအနေနဲ့ပတ်သက်လို့ဆက်ပြီးတော့စောင့်ကြည့်သွားမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောခဲ့တဲ့အပေါ်မှာမြမအစိုးရအနေနဲ့ကတော့လူခွေကောင်စီမှပြောထားတဲ့သဘောထားအတိုင်းဆက်ရည်တည်သွားမယ်လို့တုံ့ပြန်လိုက်ပါတယ်။ထင်ရှားတဲ့မြမလူခွေလှုံ့ဆော်သူတဦးကတော့နိုင်ငံတကာရဲ့တောင်းဆိုချက်ကိုပူးပေါင်းဆောင်ရွက်ခြင်းအပြင်တုံ့ပြန်သင်ကြောင်းပြောဆိုပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုစောင့်ကြည့်နေကြောင်းနဲ့လူခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့စည်းခဲ့တဲ့အပေါ်ထောက်ခံကြောင်းအင်ကာနီကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအထူးအစည်းအဝေးမှာကောင်စီရဲ့အလဲကျဥက္ကဋ္ဌနီကီဟေးလီကပြောဆိုခဲ့တာဖြစ်ပါတယ်။ဒီပြောဆိုချက်အပေါ်မှာတော့မြန်မာသမ္မတရုံးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးကအခုလိုတုံ့ပြန်ပြောဆိုပါတယ်။
ကျွန်တော်တို့ကျွန်တော်တို့နိုင်ငံရေးဝန်ကြီးကလည်းပြောထားရည်ပဲနော်အဲ့မှာအဲ့ဒီလူ့ခွင့်ကောင်စီမှာပြောထားတယ်ကျွန်တော်တို့ကတိကျပြောမယ်လို့နော
်စကိုင်းပြည်နယ်ကလူဖွဲ့စည်းနှစ်ခုအကြားတဟဆာတာဖြစ်စေဖို့အခြေအနေဟာအရတားအစိုးရအသည့်ရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်ချက်တစ်ခုဖြစ်ကြောင်းနဲ့နိုင်ငံတကာအနေနဲ့ရခိုင်ရေးကိစ္စမှာပြစ်တင်ရှုံချတာမျိုးတဲ့အပြုသဘောဆောင်ချင်းကပ်တာဟာမြန်မာအစိုးရကိုအမှန်တကယ်ကူညီရရောက်မှာဖြစ်ကြောင်းကိုမြန်မာဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူခွင့်ရေးကောင်စီမှာပြောဆိုထားတာပါလူခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့စီလူရေးနဲ့ပတ်သက်လို့လည်းလက်မခံနိုင်ကြောင်းနဲ့ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကဆောင်ရွက်နေကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ် နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကလည်းစခန်းပြည်နယ်အရေးကိစ္စကိုလေးလာသုံးသပ်ဖို့အတွက်မစ္စတာကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ကိုဖွဲ့စည်းထားကြောင်း BBC သတင်းဌာနနဲ့တွဲဆုံမေးမြန်းရာမှာပြောဆိုထားပါတယ်မြန်မာလူ့ခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ Equality မြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာနိုင်ငံတကာကအထူးအာရုံစိုက်နေပြီးတောင်းဆိုချက်တွေဟာပုံမပြင်းထန်လာကြောင်းသုံးသပ်ပြောဆိုပါတယ်ဒီလိုတောင်းဆိုချက်တွေအပေါ်အသင့်တော်ဆုံးတုံ့ပြန်သင့်တဲ့အခြေအနေကိုလည်းအခုလိုပြောဆိုပါတယ်
ဒီလိုမျိုးကိစ္စတွေဖြစ်လာလို့ရှိရင်အကောင်ဆုံးပြန်လေတုံ့ပြန်နေတဲ့ကိစ္စကတော့မရှိဘူးဆိုရင်မရှိဘူးရှိတယ်ဆိုရင်ရှိတယ်ဆိုတာကိုစက်တီပြနိုင်သောအုံစံမျိုးနဲ့ပူပေါင်းဆောင်ရွက်မှုကအကောင်ဆုံးဖြစ်တယ်ပူပေါင်းဆောင်ရွက်မှုမရှိဘဲနဲ့ကျွန်တော်လုပ်ဆောင်မယ်ဆိုရင်နိုင်ငံတကာပုံမူပြီးတော့ဒီကက်ပုံပြီးတော့တောင်းဆိုမှုတွေထပ်ပြီးဖြစ်လာမယ်ဆိုတာကျွန်တော်ပြောထားပါတယ်ဖြစ်လားမဖြစ်လားနှစ်ဖက်အတန်ကြီးကြားနေရတာပေါ့နောက်ဖြစ်တယ်ဆိုရင်ဟာရင်မဖြစ်ဘူးဆိုရင်ငြင်းချမ်းမှုတွေရှိနေတယ်ဒါပေမဲ့ဒီလိုမျိုးပူပေါင်းဆောင်ရွက်မှုရှိနေခြင်းကာလပတ်လုံးကတော့ဒီကိစ္စတွေကိုနိုင်ငံတကာကဆက်လက်ပြီးတော့အရေးယူဆောင်ရွက်မှုတွေထုတ်ဖော်ပြောကြားမှုတွေတော့မျိုးဝဲတွေရေးဆိုင်နေရအောင်ပါပါ
ဒုတိယမြောက်ဦးမြင့်ဆွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့လဲဦးအောင်မျိုးမင်းကအခုလိုထောက်ပြပါတယ်
။နိုင်ငံတကာကတော့ဒီကိစ္စနှစ်ခုလုံးကိုမလုံလောက်ဘူးလို့ပဲသူသတ်ဆပါတယ်။ပထမဆုံးတစ်ခုကိုယ့်ရဲ့ကျွန်တော်တို့ပြည်တွင်းမှာဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးဒီကော်မရှင်ကိစ္စပြည်တွင်းအနေနဲ့နိုင်ငံတော်အဆင့်နဲ့လုံဆောင်ထားတဲ့နေရာမျိုးမှာဆိုလို့ရှိရင်တိုင်ကြားမှုတွေကိုအကြီးအကဲဆောင်ရွက်မှုမရှိဘူး။နောက်တစ်ခါမှဖြစ်ရောက်တော့စုံစမ်းစစ်ဆေးမှုတွေမလုပ်ဘူးဆိုတော့ထောက်ပြချက်တွေရှိတယ်။နောက်ကမစ္စတာကိုဖီအာနန်ကနေဦးဆောင်ပြီးလုပ်ဆောင်တဲ့ကိစ္စကတော့သူကလူခွေကြီးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတဲ့သဘောတည်းစာလို့ရှိရင်တခိုင်းပြည်နယ်မှာဖြစ်နေတဲ့ပြည်ပခါတွေကိုဘယ်လိုချုပ်ငိမ့်မလဲဆိုရဲပုံစံမျိုးကိုပုံမျိုးဦးတည်ရဖြစ်နေပါတယ်။သဘောသဘာဝမတူဘူး။အဲတော့လူခွေကြီးချိုးဖောက်မှုကိုပဲတိတိကျကျစုံစမ်းစစ်ဆေးဖို့အတွက်ကော်မရှင်တရားထက်ခေါ်တယ်လို့ကျွန်တော်အလုံးစုံပဲတွေးကြည့်ပါတယ်။
ကလေးစစ်သားပပျောက်ရေးကိစ္စနာဂစ်မုံတိုင်းအလွန်ကာလမှာအာဆီယံကုလသမဂ္ဂတို့နဲ့အတူကာကွယ်ကူညီဆောင်ရွက်တဲ့ကိစ္စတွေဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့တာတကတွေဖြစ်တယ်ဆိုတာကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီကအတိအမှတ်ပြုပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်အောက်တိုဘာလကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံသွားတဲ့ဒုက္ခသည်9000ကျော်လောက်ရှိတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ရခိုင်အရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့လရီအတွင်းကကုလသမဂ္ဂမှာပြောဆိုဆွေးနွေးဆုံးဖြတ်ခဲ့တဲ့နောက်အခုနောက်ဆုံးလုံခြုံရေးကောင်စီမှာပါဆွေးနွေးခဲ့ပြီးအခုလိုသဘောထားထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အစိုးရသည်ထုတ်ပြန်လိုက်တဲ့ပညာရေးစီမံကိန်းအကြောင်းပြောပြပေးခြင်းပါတယ်အရင်စစ်အစိုးရလက်ထက်တုန်းကနှစ်ပေါင်းများစွာလစ်လျူရှုခံထားရတဲ့မြန်မာပညာရေးစနစ်ကိုပြုပြင်ပြောင်းလဲဖို့အတွက်အစိုးရသည်ကအမျိုးသားပညာရေးမဟာဗျူဟာ၅နှစ်စီမံကိန်းကိုထုတ်ပြန်လိုက်ပါတယ်ခေတ်နဲ့လျော်ညီတဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်အရေးပါတဲ့လုပ်ငန်းစဉ်အဖြစ်နဲ့အစိုးရသည်ရဲ့ပညာရေးမဟာဗျူဟာစီမံကိန်းအပေါ်မှာကြဲကြဲပြန့်ပြန့်ကြိုးဆိုကြပါတယ်ဒါပေမဲ့ပညာရေးဆိုင်ရာကျွမ်းကျင်သူချို့ကတော့စီမံကိန်းကျင့်သုံးတာမှာကုန်ကျစရိတ်ကြီးမြင့်မှုလိုကြုံတွေ့ရနိုင်တဲ့အခက်အခဲတွေကိုထောက်ပြကြသလိုတချို့ကတော့ပညာရေးမဟာဗျူဟာစီမံကိန်းမှာအရက်ဖတ်အဖွဲ့အစည်းတွေလူနည်းစုတိုင်းရင်းသားတွေရဲ့ပညာရေးအတွက်ဆောင်ရွက်နေသူတွေပါဝင်ခွင့်မရတာကိုထောက်ပြကြပါတယ် Paul Breeze VOA အတွက်ရေးသားပေးပို့လာတဲ့သတင်းလွှာကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ပညာရေးပြုပြင်ပြောင်းလဲမှုပထမအဆင့်လမ်းညွှန်ချက်၅နှစ်စီမံကိန်းမှာတော့မူလာဓာအဆင့်ကစလို့တက္ကသိုလ်ပညာရေးအထည်တင်ကြားရေးသင်ယူမှုတိုးတက်လာစေဖို့ရည်ရွယ်ထားတာပါအခြေခံပညာရေးကိုနှစ်နှစ်တိုးလိုက်တာကြောင့်စုစုပေါင်း73နှစ်သင်ယူရမှာဖြစ်ပြီးသင်ယူညွှန်တန်းအသစ်တွေကလေးဗဟုပြုတင်ကြားရေးတို့လည်းပါဝင်ပါတယ်တသက်တာသင်ယူခွင့်နဲ့အလုပ်အကိုင်ခွင့်လန်းများရရှိစေဖို့အမျိုးသားပညာရေးစနစ်ကိုအဓိကပြောင်းလဲပေးရမှာဖြစ်တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာအမှားစကားပြောပါတယ်။ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့မြန်မာဆိုင်ရာဌာနကိုယ်စားလှယ်ဘင်းထရစ်ဘိန်ဘဲကလည်းပညာရေးစနစ်အတွက်သမိုင်းဝင်အခိုက်အတန့်ဖြစ်ပါတယ်လို့ပညာရေးမဟာဗျူဟာစီမံကိန်းမိတ်ဆက်အခမ်းအနားမှာပြောဆိုခဲ့ပါတယ်။မဟာဗျူဟာစီမံကိန်းမှာထူးခြားမှုကတော့အသက်မွေးဝမ်းကြောင်းပညာရေးကိုအခမ်းအနားတစ်ခုအနေနဲ့ထည့်သွင်းထားတာပါ။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကဒေါက်တာသိန်းလွင်ကတော့တိုင်းရင်းသားစာပေတင်ကြားခွင့်လိုအပ်နေတာကိုထောက်ပြပါတယ်
။ပညာရေးမှာအသက်မွမ်းကြောင်းကလိုအပ်ပါတယ်။ဒါပေမဲ့အသက်မွမ်းကြောင်းတစ်ခုတည်းနဲ့တင်မလုံလောက်ဘူး။မလုံလောက်ဘူးလို့ကျွန်တော်တို့မြင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံကတိုင်းရင်းသားတွေစုများစွာစုပေါင်းနေထိုင်တဲ့နိုင်ငံဖြစ်တဲ့အတွက်က က်ဆိုင်ရာတိုင်းဒါဒီဒေတာမှာလိုအပ်တဲ့ပညာရေးစီမံကိန်းမျိုးလိုအပ်တယ်။အဲဒီပညာရေးမူဝါဒမျိုးလိုအပ်တယ်။အခုအစိုးရကပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးမဟာဗျူဟာစီမံကိန်းကကျွန်တော်နိုင်ငံမှာစုပေါင်းနေထိုင်တဲ့တိုင်းဒါတွေအတွက်ဘာမှစဉ်းစားထည့်သွင်းထားတာမပေါ့ဘူးမြတ်။
ဒါအပြင်ပညာရေးကဏ္ဍမှာဗဟုချုပ်ကံမှုစနစ်ကိုပြင်ဖို့ကအဓိကကြတယ်လို့လဲပညာရေးဆိုင်ရာချွမ်းကျင်သူဒေါက်တာသိန်းလွင်ကထောက်ပြပါတယ်
။ပညာရေးကဗဟုချုပ်ကံမှုရှော့ချလိုက်ပြီးတော့ဒေသဆိုင်ရာလွတ်လပ်ခွင့်တွေပေးလိုက်ဖို့ဖြစ်တယ်။နောက်တစ်ခါတည်ယုံညွန့်နှံလဲအလားတူပဲတည်ယုံညွန့်နှံကလည်းမဟာဗျူဟာစီမံကိန်းကဗဟုချုပ်ကံထားတဲ့တည်ယုံညွန့်နှံဖြစ်နေတယ်။ဗဟုကနေရေးဆွဲပြီးတော့တပြေလုံးတင်ခိုင်းတဲ့တည်ယုံညွန့်နှံအမျိုးအစားဖြစ်နေတယ်။တည်ယုံညွန့်နှံနဲ့မကဘူးဖတ်စာအုပ်ကဗဟုကရေးပြီးတော့တပြေလုံးတင်ခိုင်းတော့ငကိုအတိုင်းပဲဖြစ်နေတယ
်။ကျွမ်းကျင်သူတွေထောက်ပြနေတဲ့နောက်တစ်ချက်ကတော့ပညာရေးအသုံးစိဖြစ်ပါတယ်။အခုအစိုးရသိရဲ့ပညာရေးမဟာဗျူဟာစီမံကိန်းကိုအကောင့်ထည့်ဖို့တဲ့အခါအနည်းဆုံးဒေါ်လာ 10.6 ဘီလီယံလောက်လိုအပ်မှာဖြစ်ပြီးနှစ်စဉ်ဒေါ်လာ 2.1 ဘီလီယံလောက်သုံးရမှာဖြစ်ပါတယ်။ဒါကြောင့်အစိုးရအနေနဲ့ပညာရေးအသုံးစိကိုတည်တည်သာသာတိုးမြင့်ဖို့လိုအပ်မှာဖြစ်တယ်လို့ထောက်ပြကြပါတယ်။ပညာရေးကဏ္ဍမှာနိုင်ငံတကာဘက်ကရောပုဂ္ဂလိကဘက်ကပါပံ့ပိုးကူညီနိုင်တဲ့နည်းလမ်းတွေထားဖို့လိုအပ်တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအမှားစကားမှပြောဆိုထားပါတယ်။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်အရင်သမ္မတဦးသိန်းစင်လက်ထက်ကကျောင်းသားတွေဆန္ဒပြတောင်းဆိုထားတဲ့အချက်တွေကိုလည်းအခုအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာထည့်သွင်းထားတဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာသိန်းလွင်ကအခုလိုပြောပါတယ်
။ဟောကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းခွင့်အဲ့ဒါကမဟာဗျူဟာစီမံကိန်းမှာလုံးဝမပါဘူး။ဒါပေမဲ့ဆက်ဆက်တဲ့ဟာကတော့ဒီမဟာဗျူဟာစီမံကိန်းရဲ့၅နှစ်အတွင်းမှာစက္ကတူတွေရဲ့ဗရင်ဂျင်တွေရေးဆွဲမယ်ဆိုတာပါတယ်။အမျိုးသားပညာရေးဥပဒေထဲမှာကျတော့ကျောင်းသားသမဂ္ဂများကိုစက္ကတူဗရင်ဂျင်များနဲ့အညီဖွဲ့စည်းခွင့်ပြုမယ်လို့ရေးထားတယ်။သူကဗရင်ဂျင်ကအခုထိမရှိသေးဘူး။မရှိသေးတော့ဒီ၅နှစ်အတွင်းမှာကျောင်းသားသမဂ္ဂများလွတ်လပ်စွာဖွဲ့စည်းခွင့်ကတော့ဟာဖြစ်နိုင်လိမ့်မယ်ဒီလိုကျွန်တော်မထင်ဘူး
။ကျောင်းသားလှုပ်ရှားမှုတွေကြောင့်ကျောင်းထုတ်ခံရသူတွေကျောင်းပြန်တက်ခွင့်ရရေးပညာရေးစနစ်ပြုပြင်ပြောင်းလဲရေးမှာလူမှုပါဝင်မှုအတူတကွသင်ကြားခွင့်ရရေးမိခင်ဘာသာစကားသင်ယူခွင့်မသင်မနည်းရစာသင်နှင့်ကိုးနှင့်သတ်မှတ်ရေးနိုင်ငံအသုံးစရ20ရာခိုင်နှုန်းကိုပညာရေးအတွက်အသုံးပြုရေးကျောင်းသားတွေရဲ့တောင်းဆိုချက်တွေလည်းအခုအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာထည့်သွင်းထားတာမတွေ့ရဘူးလို့ပညာရေးကျွမ်းကျင်သူတို့ကထောက်ပြကြပါတယ်ရှင်
မတ်တင်ကြီးထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံလိကျွန်းလူသက်မှုအယူခံနောက်ဆုံးအခြေအနေကိုတင်ပြပေးချင်ပါတယ်လိကျွန်းလူသက်မှုနဲ့ပတ်သက်လို့တည်ထံပေးခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အမှုအတွက်ဗဟိုတရားရုံးကိုအယူခံရက်ထပ်ပြီးတိုးခဲ့တဲ့အခါမှာတော့အယူခံတင်မဲ့ရက်ကိုတလာတိုးပြီးခွင့်ပြုလိုက်ပါတယ်ဒီအယူခံတင်နိုင်မှုအရေးကတော့မြန်မာနိုင်ငံဘက်ကဥပဒေနဲ့မှုကင်းဆိုင်ရာအကြံပြုနိုင်သူတွေကိုဆစ်လွတ်ပြီးဒီအမှုကိုအသေးစိတ်လေ့လာနေပါတယ်ထိုင်းရှင်နေများကောင်စီနဲ့လည်းသူတို့တွေ့ဆုံခဲ့ကြပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင်VOA သတင်းတော့မအေးမှာသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံကော့တောင်အပန်းချေကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသားနှစ်ဦးကိုထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့ကတည်တံချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့အတွက်အယူခံကိုတလအချင်းလိုက်ရက်တိုးပေးဖို့တောင်းဆိုခဲ့ရမှာ9လမြောက်ဖြစ်ထိုင်းအယူခံတရားရုံးကခွင့်ပြုပေးခဲ့တာပါ။တရားခဏ်ဖြစ်ဆွတ်ဆဲခံရသူတွေကိုစစ်ဆေးမေးမြန်းဖို့အတွက်အခြေထောင်ထဲမှာမြန်မာနဲ့ထိုင်းတက်ကြွတဲ့သူတွေကိုဘာသာပြန်ဖို့အတွက်ဗန်ခွန်ချင်းထောင်ကနေခွင့်မပြုတာကြောင့်တရားခဏ်ရဲ့အကျိုးဆောင်ရှိနေတဲ့ဘက်ကစစ်ဆေးမေးမြန်းမှုတွေထပ်လုပ်နိုင်ဖို့အတွက်နောက်ထပ်ရက်တိုးရနိုင်ဖို့အတွက်စီစဉ်ခဲ့ပါတယ်။လာမယ့်မေလ23ရက်နေ့အထိအယူခံရှောက်နိုင်ဖို့ထပ်တိုးခွင့်ပြုရတဲ့အခြေအနေနဲ့ပတ်သက်လို့တရားခဏ်ရဲ့အကျိုးဆောင်ရှိနေဖြစ်တဲ့ဦးအောင်မျိုးတန်းကအခုလိုပြောပြပါတယ်
။ဟာ23ရက်5လ2014ခုရက်တလတ်တတ်တူရပါတယ်အခုကကျွန်တော်ကဇရုရတင်တောင်းတာဆိုတော့၅ချိန်ရောက်ပေါ့ဟုတ်ပါတယ်ဒီနေ့တပတ်ကတော့ရှင်းနေမှာကောင်းစီနဲ့ဘာသာကြံနဲ့အယူခံနဲ့ပတ်သက်တဲ့သူ့အကြောင်းအရာလေးတွေကိုအေခံနေနဲ့နေနေတယ်ဆိုပြီးတော့ဘန်ခဝန်ထောင်သွားကြပါတယ်အဲ့လိုသွားတဲ့အချိန်မှာဘန်ခဝန်ထောင်ကတာဝန်ရှိတဲ့လူကြီးကနေပြီးတော့ထိုင်းရှင်းနေတယ်ဆိုတော့ပြေးဝင်ပြန်ပြုတ်ပြီးတော့အမာဘာသာကြံပြီးနဲ့အမဘာသာကြံလို့ပြေးဝင်ပြန်ပြုတ်ဖြစ်ပါဦးအဲ့လိုမဖြစ်တော့ကြောင့်မို့လဲစတင်ခဲ့ထိုင်းရှင်းနေမှာကောင်းစီကနေပြီးတော့ဆက်ပြီးနေတဲ့ခက်လာလဲရှိပါတယ်အဲဒါမို့အဲ့လိုဟာကြတော့ကလီဒီစမမေးမရကအမဘာသာကိုထိုင်းရှင်းနေမှာကောင်းစီနေတိုက်ရိုက်ဘလို့မှမသိနိုင်မင်းနဲ့ဘာသာပြန်ခေါ်တာကိုခွင့်မပြုတော့ကြောင့်မို့အဲ့ဒီပြန်သွားဆောင်ရမယ့်အချက်လေဒီအလုံးဟာဆောင်ရခြင်းမရှိနိုင်ဘူးခကြမို့လဲအခုလိုအယူခံအချိန်မှာအချိန်မီမသိနိုင်ဘူးဆိုတာဖြစ်သွားတာပါ
အယူခံတရားရုံးကတော့ဒီလိုအယူခံရက်ကိုထပ်တိုးတောင်းဆိုမှုနဲ့ပတ်သက်လို့နောက်ဆုံးအကြိမ်ဖြစ်ခွင့်ပြုပေးခဲ့တယ်လို့လည်းဆက်ပြောပြပါဗျာ
တရားဝင်ကလည်းပြောလိုက်ပါတယ်ဒီဟာကနောက်ဆုံးအကြိမ်ခွင့်ပြုရပါလို့အဲ့လိုပြောလိုက်ပါတယ်ဒါပေမဲ့အန်ဂယ်ရိုဘက်ကတင်ပြတဲ့အကြောင်းအရာလည်းခုနကပြောသလိုပါပဲအခုဒီလိုထပ်ပြီးရေတူးတောင်းအောင်ခြင်းတောင်းတာဥပဒေရဘာသာပြန်ခေါ်သွားခွင့်ရှိတဲ့ဒေသကိုဒီထောင်ကနေပြီးတော့ခေါ်ခွင့်မပြုဘဲနဲ့တားဆီးလိုက်တော့မို့လိုအပ်တဲ့အချက်တွေတောင်းဆိုလို့မရဘူးပြောဆွေးနွေးခွင့်မရခဲ့ဘူးကတည်းကလည်းဒီလိုဆက်ပြီးတော့အယူခံတောင်းနေလို့တင်ပြထားတာကိုတရားရင်ကလက်ခံတာပါသူကအယူခံတရားရင်ပေါ့
အခုအယူခံရဲ့နောက်ထပ်တစ်လထပ်တိုးရတဲ့အတွက်တရားခဏနေဖြစ်တဲ့မြန်မာလူငယ်နှုတ်ကိုစစ်ဆေးမင်းမြတ်နိုင်ဖို့ဘန်ခွန်အချင်းထောင်ကိုထပ်မံတွားရောက်ဖို့ရှိနေပြီးအချင်းထောင်ကခွင့်ပြုမပြုဆိုတာတော့အချိန်နဲ့မသိရသေးဘူးလို့လည်းဆိုပါတယ
်အဲ့ဒီခါမှာပါလေပြန်ခေါ်ပြီးတော့တွားမယ်အရင်ကတော့တောင်းမလားမတောင်းလားတော့မသိဘူးဒါပေမဲ့ဆက်ဆံရတယ်ကိုတော့ရှင်းနေမဲ့ကောင်းစီကစတင်ပြီးတာဒီလိုမဖြစ်တင်ဘူးဒါဟာဆိုင်လူမျိုးမဟုတ်ဘူးပမာတရားခဏဖြစ်တဲ့ကြောင့်ပမာတရားခဏတရားကိုစကားပြောဖို့ဟာမှာပါလေပြန်လူလေဆိုတဲ့အကြောင်းကိုသူတို့တင်ပြပြီးစာရေးထားပါပြီ
မြန်မာရွှေပြောင်းလိုသမားခန့်မှန်းကြီး၄00လောက်အလုလုကန်နေတဲ့လိပ်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုတွေကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင့်ဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူသတ်မှုနဲ့တရားစွဲဆိုခံခဲ့ရတဲ့မြန်မာလူငယ်2ဦးကိုတော့တနစ်ကြော်ကြာထိုင်းနိုင်ငံကော်စမွေအချင်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်ထေရန်ပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိန်းသိမ်းထားပါတယ်။သူတို့လွတ်မြောက်ရေးနဲ့တရားမျှတစွာစီရင်နိုင်ဖို့အတွက်မြန်မာနိုင်ငံတဝန်ဆန္ဒပြပွဲကြီးတွေအကြီးကျယ်ဖြစ်ပွားခဲ့ကရခိုင်ပြည်နယ်တွင်းကမြို့နယ်15မြို့နယ်ကလူလူအင်အားတသိန်းခန့်ဟာလဲထိုင်းဘရင်မင်းမြတ်နဲ့ထိုင်းဆိုရကိုလက်မှတ်ရေးထိုးထားတဲ့မြစ်တာရက်ခန့်စာတစ်စောင်နဲ့ပေးပို့ထားပါတယ်ရှင်။
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဗုဒ္ဓဘူးနေ့ညနေခင်းအတွက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub-7 ဂျိုရုကဓာတ်ရိုက်ထုတ်လွှင့်ပေးသလို Democratic မြန်မာအသံ DPP မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်စီစဉ်နေမကြခင်အဆုံးသက်တော်မှာပါကြာနေသေးတဲ့ချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲပြောပြပေးပါမယ်ရှင
်နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့တောင်းဆိုနေတာကိုမြောက်ကိုရီးယားကအန်တုနေတဲ့အပေါ်တီးမခံနိုင်တဲ့ကြောင်းပြောဆိုနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြောက်ကိုရီးယားအပေါ်ခက်ချင်းချင်းတုံ့ပြန်မဲ့သဘောထားတွေမကြသေးငငါဆက်လို့စစ်တိုက်ဆိုသလိုပြောဆိုလာနေပါတယ်အမေရိကန်ကိုစင်ခေါ်လူသူတွေကိုခြေမုံသွားမှာဖြစ်သလိုသမယိုးကြပဲဖြစ်ဖြစ်နျူကလ িয়ার လက်နက်နဲ့ပဲဖြစ်ဖြစ်အုံပြတ်တက်ခတ်မှုတွေကိုအမေရိကန်ကအင်အားအလုံးရင်းနဲ့ထိရရောက်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန်ဆာအမေရိကန်လေရင်တင်သင်းမောမှာဒီနေ့ပြောကြားတဲ့မင်းငွန်းနဲ့မှာသတိပေးလိုက်ပါတယ်အီရန်နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ဆန်းစစ်ပြီးတန်ခတ်ရေးရမှုတွေလက်ရှိရည်ဆိုင်ထားတာအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားအတွက်လက်တွေ့မှာရေးပါရရရလားဆိုတာပြန်လည်သုံးသပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမျိုးသားလူညွန်ရေးကောင်စီကိုညွှန်ကြားထားပါတယ်။သုံးသပ်ချက်တွေကိုတော့နိုင်ငံခြားရေးဝန်ကြီးရက်စ်တလာဆန်ကအောက်တိုဘာ4ရက်နေ့ကိုအင်္ဂါနေ့မှာပြပို့တဲ့စာထဲမှာဖော်ပြထားတာပါ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်အုပ်ချုပ်ရေးမှူးရွေးကောက်ပွဲနဲ့ပတ်သက်လို့အစောပိုင်းရေးတွက်မှုတွေအရပညာရေးဝန်ကြီးအောင်အန်နီဘတ်စဝါဒန်ကထောက်ခံမဲ့58,000ကျော်နဲ့အသာစီးရနေပါတယ်။မဲယုံနယ်မှာလူတွေပုံမှန်တိုင်းမဲပေးခဲ့ကြပေမဲ့ဒီနေ့ထက်မှဒုတိယကြိမ်ကျင်းပတဲ့ရွေးကောက်ပွဲနေ့ကပြီးခဲ့တဲ့ဖေဖော်ဝါရီလကရွေးကောက်ပွဲနေ့တဲ့တော့တင်းမာမှုတွေလည်းတိတိကျကျတွေ့နေရပါတယ်။တူကီနိုင်ငံမှာသမရဟုလုပိုင်ခွင့်အာဏာတွေပုံမှန်အနည်းနဲ့ဖွဲ့စည်းပုံအခြေအနေတွေကိုတနေ့နေ့ကလူလူဆန္ဒခံယူပွဲကျင်းပရမှာဆန္ဒမဲပေါင်း2,000ကျော်မတမာမှုတွေရှိခဲ့ကြောင်းဥရောပအကြက်ကတ်တွေရဲ့ဆွဆွဲချက်တွေကိုတူကီဆိုရကတုံ့ပြန်လိုက်ပါတယ်။လူလူဆန္ဒခံယူပွဲမတန်ခင်မှာတူကီသမရဟာသူ့ရဲ့လုပိုင်ခွင့်အာဏာတွေကိုဆန္ဒခံယူပွဲတွေအလွဲသုံးစားလုပ်တယ်လို့လည်းဆွဆွဲထားတာပါ။
သတင်းချင်းချုပ်ကိုကိုအောင်လွင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်ကီထိုက်ဖြစ်ပါတယ်ဆပိုက်ဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ဖီတာဟမ်လီဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်နေတာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.